ခိုင်မြောက်ပိုင်းကရထစ်တော်မြို့နယ်ဘက်မှာဆူရတက်နေရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံထောင်ချီထွက်ပြေးနေရတဲ့အခြေအနေကိုပြောပြပေးရှင်ပါတယ်ကျွန်တော်တတ်နိုင်ပါရထစ်တော်မြို့နယ်ရဇူးချောင်းပြူရနီကအုံချောင်းကျေးရနီမှာမနေ့ကညနေပိုင်းကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ဒေသခံထောင်ချီထွက်ပြေးနေကြရတယ်လို့ရထစ်တော်မြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ်
ဒေသခံတွေအကုန်လုံးတထောင်ကျော်လောက်ပြည်ပြည်ရောကတော့ရောကတော့ချီရောလောက်ရှိတယ်တထောင်ကျော်ဆိုတာဟိုကမူလကတိကဒီရောတွေကပြင်းနေရတာဆိုတော့ပြန်ရှိတဲ့လူတွေထပ်လို့လို့ပြေးတာအဲပြီးခဲ့တဲ့တပတ်လောက်ကစားပြီးတော့ပြေးတာလွန်ခဲ့တဲ့၄-၅လကစားမယ်ဆိုရင်တော့ဒါကလူ၄-၅ထောင်လောက်ပြေးရမှာ
အုံချောင်းကျေးွာဟာရတိတော်မျိုးရဲ့အနောက်ဘက်15မိုင်กว่าမှာရှိတယ်။တမီလာကျွန်းမှာတည်ရှိတာဖြစ်ပြီးတိုက်ပွဲတွေမကြာခဏဆိုလိုဖြစ်ပေါ်နေတဲ့နေရာတစ်ခုလေးဖြစ်ပါတယ်။ဒေသခံတွေများစုဟာပြီးခဲ့တဲ့လတွေကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြပြီးရွာမှာကြံခဲ့တဲ့သူတွေဟာလည်းမနေ့ကတိုက်ပွဲတွေမှာဆက်လက်ထွက်ပြေးလာကြတာဖြစ်တယ်လို့ရတိတော်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဘယ်လိုကောင်းလဲအဲ့ဒီနေရာကဟိုအဆက်အလက်ဒီကျွန်တော်ဟိုရတိတော်မျိုးတွေမှာစပ်ဖြစ်ကြတဲ့အဲ့ဒီကျောက်တန်းကျောက်တန်းတိုက်နေပုံမှာပေါ့အုံဆောင်ကလည်းကျောက်တန်းတိုက်နေတဲ့မှာပါတယ်အဲသူတို့တွေကစကြတဲ့ကြီးတဲ့မှာစားနေရတဲ့အခြေအနေဆိုတော့အခုလိုဟိုနောက်ထပ်မနေ့ကဖြစ်သွားတဲ့အခြေအနေမှာပို့ပြီးဆိုးပြီးတော့အမှသူ့တပ်ဝင်းကြီးကရော်တယ်ဥပမာသမီးကရော်တယ်ရော်ဟောင်းနောက်ပြီးတော့ဒီဘက်ကကြီးစိုးချောင်းတို့ဒီဘက်ကျောက်ကုံဘုံတို့အဲ့တပ်ဝင်းကြီးရော်တယ်ကဘလို့မှဟိုဟာဟိုနေလို့မရတော့ဘူးကိုနေလို့မရတော့ဘူးကိုအခုလုံးဖက်ပြကုန်ကြတယ်လေဆောင်သေးကြီးက
မနေ့ကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တဲ့သမီလာကျွန်းအုံဆောင်ကျေးရွာနီကဒေသခံတွေဟာဘေးလွတ်ရာကျေးရွာတွေကိုထွက်ပြေးနေကြပြီးဒီကနေ့အထိရသေးတောင်မြို့ပေါ်ကိုထွက်ပြေးလာသူတွေရှိနေတယ်လို့ကိုဘက်ကာကဆက်ပြောပါတယ
်ဟုတ်တယ်ဟုတ်တယ်မြို့ပေါ်ကလည်းအသီးသီးဟိုဟာသူတို့ဟိုကျေးလို့ရတဲ့လာလို့ရတဲ့လမ်းကြောင်းကဟိုဟာဟွန်နာဆက်လေးတွေနဲ့လာရတာရှိသေးအမျိုးမျိုးပေါ်ထွက်ပြေးလာရတာမျိုးရှိရပေါ့ဟုတ်တယ်ဟုတ်တယ်ကမဒီနေ့လေတပွဲပွဲရောက်နေရတယ်ကျွန်တော်တို့အသေးအကြီးကြီးကိုမရဘူး
ရခိုင်ပြည်နယ်တွင်းကရသေးတောင်နဲ့အိုင်းမြို့နယ်တွေမှာမနေ့ကတိုက်ပွဲဖြစ်ပေါ်တာတွေရှိပြီးဒီကနေ့မနက်ပိုင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာတွေရှိတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဟုတ်ကဲ့ပါခင်ဗျာဒီရခိုင်ဒေသမှာတော့ဒီနေ့ဒီတိုက်ပွဲတွေကတော့ရှိတယ်ကြာမနေ့ကလည်းဟိုတိုက်ပွဲတွေရှိတယ်။မနေ့ကတော့ဒီအမ်းဘက်မှာလည်းတိုက်ပွဲတွေဖြစ်တာရှိတယ်။ဒီမနေ့မှာလည်းဟိုထပ်ဖြစ်တာတွေရှိတယ်လို့သိရတယ်။ပြီးလို့ရှိရင်ဒါရသေးတောင်ဘက်မှာလည်းတိုက်ပွဲတွေတော့ရှိတယ်ကြာဒါမဲ့လို့ဒီအဲ့ဒီတိုက်ပွဲတွေရဲ့အသေးစိတ်တွေကတော့ကျွန်တော်စီကတော့ဟိုလောလောဆယ်ရောက်လာတာမရှိသေးဘူး။ဒါကြောင့်မလို့ဒီထိခိုက်ကြဆုံးမှုဒီအသေးစိတ်အခြေအနေတွေကိုတော့လောလောဆယ်ဟိုပြောလို့မရသေးဘူး
။ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေရှင်နေတဲ့ပတ်သက်ပြီးတပ်မတော်ဖက်ကဘူရော်ရဲကဆက်တွေ့ခဲ့ပေမဲ့လည်းအကြောင်းတစုံတရာတုံ့ပြန်မှုမရရှိခဲ့တာလည်းဖြစ်ပါတယ်။ရခိုင်နောက်ပိုင်းမှာခုရပိုင်းတွင်တိုက်ပွဲတွေလေးရှိနေသလိုပုံနှကြွန်ကြောက်တော်ဖက်တွေမှာလည်းတပ်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံနေရတာတွေရှိနေပါတယ်။ကျွန်တော်တပ်နိုင်စစ်တွေကနေတင်ပြပို့ထားတာပါ။